စီးရီးယားသမ္မတဘရှားအဲအာဆတ်အနေနဲ့ယာရုကနေဆင်းပေးရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ဒါပေမဲ့သူဘယ်အချိန်မှဆင်းပေးရမယ်ဆိုတာကိုတော့စစ်ဆက်ဆွေးနွေးပြီးဆုံးဖြတ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရုရှားနဲ့အီရန်နိုင်ငံအနေနဲ့စီးရီးယားနိုင်ငံမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုကိုအသုံးချပြီးအာဆတ်ကိုစစ်ဆက်ဆွေးနွေးလောင်စီယုံတင်တယ်လို့လည်းသူကတိုက်တွန်းခဲ့ပါတယ်။စနေနေ့ကဗြိတိန်နိုင်ငံသားရေးဝန်ကြီးဖိလစ်ဟာမွန်နဲ့လန်ဒန်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောခဲ့တာပါ။ဒါ့အပြင်ဥရောပတိုက်ကိုရွှေ့ပြောင်းဒုက္ခသည်တွေဖြစ်ဝင်ရောက်လာနေတဲ့စီးရီးယားဒုက္ခသည်တွေနဲ့စီးရီးယားပြည်တွင်းချင်းဆက်ဆက်နေမှုနဲ့ပတ်သက်ပြီးတော့လည်းသူကအလေးပေးပြောဆိုခဲ့ပါတယ်။လေးနှစ်ကြာပြည်တွင်းချင်းဖြစ်ပွားနေတာအခုလိုလူစုလိုက်ပြုံလိုက်ပြောင်းရွှေ့နေမှုရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါရယ်။အာဆတ်နဲ့ဆက်ဆက်ညှိနှိုင်းမှုလွယ်ပြီးစီးရီးယားပေါ်ဩဇာညောင်းတဲ့ရုရှား၊အီရန်နဲ့တခြားဘယ်နိုင်ငံမှဖြစ်ဖြစ်ဒီလိုဆက်ဆက်ညှိနှိုင်းမှုကူညီလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါရယ်။စီးရီးယားနိုင်ငံက IS စစ်သည်ကြတွေကိုတိုက်ခိုက်နှိမ့်နှင်းသွားဖို့ရုရှားအနေနဲ့ပို့ပြီးတော့လှုပ်ဆောင်လာနေတဲ့ဒီအခြေအနေပေါ်ကနေစီးရီးယားရဲ့နီလန်ပေါင်းစုံနဲ့ဘယ်လိုကင်တွယ်မလဲဆိုတာကိုပြောဆိုခဲ့တဲ့အပြင်ဒါဟာသူတို့ရဲ့ရည်ရွယ်ချက်ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါရယ်။2011ခုနှစ်ကနေစတင်တဲ့စီးရီးယားပြည်တွင်းစစ်ကိုဘယ်လိုပုံစံမျိုးနဲ့အဆုံးသတ်နိုင်မလဲဆိုတာကိုရုရှားနဲ့အနောက်နိုင်ငံတွေကြားသဘောမတူဖြစ်ခဲ့ကြတာပါ။စီးရီးယားသမ္မတဘရှားအဲအာဆတ်အာနာဆက်ရှိနေသမျှကာလပတ်လုံးပြည်ပခါရီဆက်ရှိနေဦးမှာဖြစ်တယ်လို့အနောက်နိုင်ငံတွေကယူဆပြီးရုရှားဘက်ကတော့အာဆတ်ရဲ့အနာဂတ်နဲ့ပတ်သက်လို့မဆုံးဖြတ်ခင်မှာစီးရီးယားနိုင်ငံတွင်းကအဆုံးရောက်တွေရဲ့ချင်းချောက်မှုအန္တရာယ်ကိုအရင်နှိမ်နှင်းဖို့လိုအပ်တယ်လို့ပြောဆိုထားပါရယ်ခင်ဗျာ။